This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆင်းရဲနာရှင်ဘေးတို့မှကင်းဝေးပြီးကိုစိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညနေခင်းပါခင်ဗျာဒီကနေ့2024ခုနှစ်အောက်တိုဘာလ8ရက်နေ့ရေဒီယို NUG ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီးရဲသတင်းကောက်နှုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သတင်းစင်များမင်္ဂလာပါခင်ဗျာကိုချင်ရဆပြီး2024ခုနှစ်အော်တိုဘာလ8ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရေဒီယို NUG စီးရဲသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရဲသတင်းကတော့ရခိုင်ပြည်နယ်အမ်းမြွနယ်မဲတောင်ဘီယာစကန်ကိုအေးအေးသိမ်းပိုက်လိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်အမ်းမြွနယ်အခြေစိုက်နောက်ပိုင်းတိုင်းစစ်တနာချုပ်နပခနဲ့ကိုမိုင်ကန်တာဝေးတဲ့စစ်ကောင်စီရဲ့မဲတောင်ဘီယာစကန်ကိုအရခတ်တက်တော်အေးအေးကအော်တိုဘာလ9ရက်ညနေပိုင်းမှာအပိသက်သိမ့်ပိုင်နိုင်ငံကြောင်းအေအေကသတင်းထုတ်ပြန်ပါတယ်။အမ်းမြွနယ်အတွင်းလက်ကျန်စခန်းများတဲကတခုဖြစ်တဲ့မဲတောင်ဘီယာကိုအေအေကစက်တင်ဘာလ26ရက်မှာစတင်ထိုးစစ်ဆင်ခဲ့ရာစနေရခန့်အကြာမှာမဲတောင်ဘီယာစခန်းတစ်ခုလုံးနဲ့၎င်းအနီးပတ်ဝန်းကျင်ရှိရန်သူစခန်းများအားလုံးကိုသိမ့်ပိုင်နိုင်ခဲ့ပြီးလက်နက်ခဲယက်များစွာရရှိခဲ့တယ်လို့အေအေကအသိပေးပါတယ်။အဲ့ဒီဘီယာစခန်းဟာအမ်းမြွနပ်ပခဌာနချုပ်မှအဖြောင့်တန်းရင်14ကီလိုမီတာ9မိုင်ကန့်သာကွာဝေးတယ်လို့ထုတ်ပြန်ပါတယ်။အရခတက်တော်ဟာအရခဒေတာတွင်မှသိမ့်ပိုက်ဖို့ကြံရှိနေသေးတဲ့ဖက်စစ်အကြံပတ်စစ်ကောင်စီရဲ့တက်စကန်တွေအားလုံးကိုတခုမကြံဆက်လက်သိမ့်ပိုက်ရယူဖို့အတွက်ကြိုးပမ်းလျက်ရှိတဲ့အတွက်ကြောင့်မောင်တော်ဂျိန်ဒလီနဲ့အန်းစတဲ့ဒေတာများတွင်မှတိုက်ပွဲများဆက်လက်ဖြစ်ပေါ်လျက်ရှိတယ်လို့အသိပေးပါတယ်။မောင်တော်မြို့သိမ့်တိုက်ပွဲရဲ့တခုတည်းသောစကန်ဖြစ်တဲ့ဖက်စစ်အကြံပတ်စစ်ကောင်စီရဲ့နခခငါးစကန်အားအပိသက်သိမ့်ပိုက်ရယူရေးအတွက်ဆက်လက်ဆောင်ရွက်လျက်ရှိကြောင်းဒပန်နယ်ထဲမှာ ARSO, RSO, Muslim အကြံပတ်လက်နက်ကိုင်ဖွဲ့စည်းများရဲ့မောင်တော်ဘူးတီတောင်ဒေတာများမှအတင်းရဲစွာပြုလုပ်ရရှိတဲ့အကြံပတ်လုပ်ငန်းများကိုတိုက်ဖြတ်ဆောင်ရွက်လျက်ရှိကြောင်းထုတ်ပြန်ပါတယ်။ဂျင်ဒလီဒေတာတွင်မှလည်းတိုက်ပွဲများဆက်လက်ပြင်းထန်လျက်ရှိတာဟာတပတ်ခန့်ကြာမြင့်ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။ရန်သူဟာဂျင်ဒလီပတ်ဝန်းကျင်မှာလည်းကြီးရည်လေးခုခံနေတဲ့ကြားကစစ်ရေးအများစွာရှုံးနေနေတဲ့ပြင်ဂျင်ဒလီချောင်းအားဖြတ်သန်းတိဆောက်ထားတဲ့ကလပင်တရားအားယမန်နေ့အော်တိုဘားလ9ရက်မှာတရားလေအားဖောက်ခွဲဖျက်ဆီးပြီးဂွားဘက်ကိုဆုတ်ခွာသွားကြောင်းအေအေကထုတ်ပြန်ပါတယ်။အရခတ်တပ်တော်မှကလပင်တရားထိတ်ရှိကိုင်းကုံနဲ့ကန်းကောတောင်မှာတက်ဆွဲထားတဲ့စစ်ကောင်စီရဲ့စခန်းများကိုအော်တိုဘားလ6ရက်မှာသိမ်းပိုက်ရရှိခဲ့ပြီးတဲ့နောက်စစ်ကောင်စီကတရအားဖောက်ခွဲဖျက်ဆီးကာဆုတ်ခွာသွားခြင်းဖြစ်ကြောင်းဆုတ်ခွာသွားတဲ့ရန်သူများအားလိုက်လံချေမှုန်းတိုက်ခတ်လျက်ရှိကြောင်းအသိပေးပါလဲ။စစ်ရေးရရင်းနေနေတဲ့ဖက်စစ်ကျမ်းပတ်စစ်ကောင်စီဟာရှုံးမဲမဲကအရသာပြည်သူလူထုများအားလေကြောင်းမှပစ်ခတ်တိုက်ခတ်ခြင်းတွေကိုပြုလုပ်လျက်ရှိပြီးစစ်ရာဇဝတ်မှုများနဲ့လူသားမျိုးနွယ်ပေါ်ပြစ်မှုကျူးလွန်ခြင်းများကိုဇက်တိုက်ပြုလုပ်လျက်ရှိကြောင်းအေအေကထုတ်ပြန်ပါလဲ။တောင်ကုန်းမြို့ရွာမကျေးရွာတွင်ကိုစစ်ကောင်စီလေကြောင်းဘုံကျဲတက်ခတ်မှုကြောင့်အရသာသေဆုံးထိခိုက်ဒဏ်ရာရမှုများရှိခဲ့တယ်လို့အသီးပေးဖော်ပြထားပါတယ်။အေအေနေနဲ့စစ်ကောင်စီရဲ့တောင်ကုန်းမြို့စက္ကခ9လက်အောက်ခံတရင်များဖြစ်ကြတဲ့ခမရ346 544တက်စကန်များနဲ့အခြားသောစကန်များကိုလည်းဝိုင်းရံပိတ်ဆို့ထားပြီးအပိသက်သိမ့်ပိုက်ရယူနိုင်ရေးအတွက်ဆက်လက်ဆောင်ရွက်လျက်ရှိကြောင်းလည်းထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတခါစကိုင်းတိုင်းပင်လယ်ဘူးမြို့ကစစ်တက်စကန်တွေကိုဒီနေ့မနက်မှာအပိသက်သိမ့်ပိုက်ရရှိတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းပင်လယ်ဘူးမြို့ကစစ်တပ်စခန်းတွေကိုဒီနေ့မနက်အော်တိုဘားလ၈ရက်မှာမဟာမိတ်တပ်တွေနဲ့ပြည်သူ့ကာကွယ်တပ်ဖွဲ့ PDF တွေကသိမ့်ပိုက်နိုင်ခဲ့တာလို့သိရပါဗျ။မင်္ဂလာရှိသောမနက်ခင်းလေးပါ။သတင်းကောင်းလေးပါဗျာလို့ထွတ်ခေါင်ရင်းမဲ့ပင်ခရိုင်တရင်28ကလည်းအသိပေးဆိုထားပါဗျ။အုံကလလေပိုင်းကစပြီးပင်လယ်ဘူးအင်းတော်ထီချိုင်မြို့တွေကို PDF နဲ့မဟာမိတ်တပ်တွေကစကားဆက်တပ်တွေကိုတိုက်ခိုက်ခဲ့တာဖြစ်ပါလေ။လက်ရှိမှာပင်လယ်ဘူးစကားဆစခန်းစီကနေလက်နက်များစွာရရှိထားပြီးအခြားသိမ့်ပိုက်ပစ္စည်းများလည်းရရှိထားပါတယ်ခင်ဗျာ အခုဆက်လက်ပြီးတော့မွန်ပြည်နယ်ရင်းမြို့ကျောင်းရွာ938တိုက်ပွဲမှာဒဏ်ရာရရဲဘော်ကိုအချိန်မီဆေးကုသပေးနိုင်ခဲ့တယ်လို့ရေးဘလူးအဖွဲ့အသိပေးတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်။မွန်ပြည်နယ်ရင်းမြို့ကျောင်းရွာ938တိုက်ပွဲမှာဒဏ်ရာရရဲဘော်ကိုအချိန်မီဆေးကုသပေးနိုင်ခဲ့တယ်လို့အော်တိုဘားလတ်ရှိရမှာရေးဘလူးအဖွဲ့ကအသိပေးဆိုထားပါတယ်။ကျောင်းရွာ938တိုက်ပွဲမှာဒဏ်ရာရရှိရဲဘော်ကိုအချိန်မီဆေးကုသမှုဆောင်ရွက်နိုင်ခဲ့ပါတယ်လို့ဆိုပါတယ်။မွန်ပြည်နယ်ရင်းမြို့ကျောင်းရွာ938တိုက်ပွဲကိုအော်တိုဘားလတ်ပထမဘက်စစ်စင်ရေးလှုပ်ရှားခဲ့ရမှာစစ်ကားဘက်ကကျောင်းရွာ983တပ်သားလက်နက်ကြီးတနန်းစင်းရဲမေတူပါဝင်တပ်သား5ဦးသေဆုံးခဲ့ပါလိမ့်ခင်ဗျာ။အခုတင်ပြခဲ့တဲ့စစ်ရေးသတင်းတွေကို Radio NUG သတင်းတောက်မစ်တီဟန်ကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာ။မီဒီယာ NUG မှဆက်လက်တင်ပြနေပါတယ်။စစ်ရေးသတင်းကောက်လုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်
။မင်္ဂလာညချမ်းပါ2024ခုနှစ်အောက်တိုဘာလ10ရက်နေ့ရေဒီယို NUG ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ရှင်။ကျွန်မကတော့ຫນွေဦးမောင်ပါ။ဒေါက်တာဇော်မြင့်မောင်ဇာပနအခမ်းနာမန္တလေးသူမန္တလေးသားအများပြလိုက်ပါပို့ဆောင်တဲ့သတင်းကိုတင်ပြပေးပါမယ်။ဒေါက်တာဇော်မြင့်မောင်ရဲ့ဇာပနအခမ်းနာကိုမန္တလေးသူမန္တလေးသားအများအပြားလိုက်ပါပို့ဆောင်ခဲ့တယ်လို့သတင်းရရှိပါရတယ်။အောက်တိုဘာ10ရက်မနက်ပိုင်းမှာမန္တလေးမြို့တောင်အင်းမြောင်အင်းတုတ်တံမှာမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ရဲ့ဇာပနကိုပို့ဆောင်တကြိုခဲ့ကြတယ်လို့ဒေသခံသတင်းရင်းမြစ်တွေကတဆင့်သိရပါရတယ်။ဒီလိုလိုက်ပါပို့ဆောင်ရမှာမန္တလေးသူမန္တလေးသားမြို့ကန်အများစုကမိယာစိုက်ကဲများကားများနဲ့လိုက်ပါပို့ဆောင်ခဲ့တယ်လို့အတည်ပြုသိရှိရပါရတယ်။မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ဟာပြည်သူဆိုရလက်ထက်၎င်းတာဝန်ယူစဉ်ကာလအတွင်းမလေးမျိုးတော်ရဲ့လိုအပ်ချက်များကိုဖြည့်ဆည်းပေးခဲ့သူတူလည်းဖြစ်ပါတယ်ရှင်။ဒေါက်တာစောမြင့်မောင်ကွယ်လွန်ခြင်းပေါ်ရှေ့အာရှနဲ့ပစိဖိတ်ရေယာပြူတို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကစိတ်ထိခိုက်ရာကြောင်းထုတ်ပြန်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဒေါက်တာစောမြင့်မောင်ကွယ်လွန်ခြင်းပေါ်ရှေ့အာရှနဲ့ပစိဖိတ်ရေယာပြူတို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကစိတ်ထိခိုက်ရာကြောင်းထုတ်ပြန်ပါတယ်။မြို့သားဒီမိုကရေစီဖွဲ့ချုပ်ဒုတိယဥက္ကဋ္ဌနဲ့မလေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဒေါက်တာစောမြင့်မောင်ကွယ်လွန်သည့်အတွက်အမေရိကန်ပြည်ထောင်စုကစိတ်ထိခိုက်ရာပြီးနိုင်ငံခြားနားလည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဆောင်ရွက်ရာတွင်အရေးပါသောကဏ္ဍမှပါဝင်ခဲ့သောဒေါက်တာစောမြင့်မောင်သည်အမေရိကန်ပြည်ထောင်စု၏အဖိုးတော်မိဘတဦးဖြစ်တယ်လို့ဖော်ပြပါရတယ်။2021အာဏာသိမ်းမှုနောက်ပိုင်းမြန်မာစစ်အာဏာရှင်ဖွဲ့စည်းအကျဉ်းချထားခံရစဉ်အတွင်းဒေါက်တာစောမြင့်မောင်၏ကျန်းမာရေးအခြေအနေတစတစယိုယွင်းလာခြင်းအပေါ်မိမိတို့စိုးရိမ်ပူပန်မိခဲ့ပြီးဒေါက်တာစောမြင့်မောင်သည်အခင်ကလည်း1990မှ2009အထိ19နှစ်ကြာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရတယ်လို့ဖော်ပြပါရတယ်။ဒေါက်တာစောမြင့်မောင်ကွယ်လွန်ခြင်းကအလုံးပါဝင်နိုင်သောမြားကိုကိုးစားပြုနိုင်သောဒီမိုကရေစီတရက်အတွက်တိုက်ပွဲဝင်နေကြတဲ့မြန်မာပြည်သူများ၏ဆွန့်လွတ်အနစ်နာခံမှုများအကြောင်းမိမိတို့ကိုအမှတ်ရစေပြီးပြည်သူများအလုံး၏အခွင့်အရေးကိုလေးစားခြင်းနဲ့တိုင်းပြည်အနာဂတ်အတွက်၎င်းတို့၏ပြောရေးဆိုခွင့်ကိုတည်ချောင်းမှုရှိစေခြင်းတို့ကသာမြန်မာနိုင်ငံကိုလက်ရှိအခြေတဲမှကျော်လွန်နိုင်စေလိမ့်မယ်လို့ဆိုပါတယ်။ဒါအပြင်မတရားဖန်ဆီးထားသူများကိုချက်ချင်းလွတ်ပေးရန်ရပ်သားပြည်သူများပေါ်ကြမ်းမတ်မှုများကိုရပ်တန့်ရန်နဲ့သက်ဆိုင်သူများအလုံးနဲ့ပြည်သူပေါ်ဆောင်ပြီးဆွေးနွေးမှုများပြုလုပ်သွားရန်မြန်မာဆီယနာရှင်ဖွဲ့စည်းကိုအမေရိကန်ပြည်ထောင်စုကတောင်းဆိုအပ်တယ်လို့ဖော်ပြပါရရှင်။မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ခွဲလွန်ခြင်းအတွက်ထူဝမ်းတဲ့ကြောင်းတဝန်လွှာစကိုင်းဖရယ်ယူနစ်လွှတ်တော်ပေးပို့တဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ခွဲလွန်ခြင်းအတွက်ထူဝမ်းတဲ့ကြောင်းတဝန်လွှာစကိုင်းဖရယ်ယူနစ်လွှတ်တော်ကပေးပို့ခဲ့ပါရတယ်။မြူသားဒီမိုကရေစီဖွဲ့ချုပ်၏ဒုတိယဥက္ကဋ္ဌနဲ့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်အသက်83နှစ်သည်2024ခုနှစ်အောက်တိုဘာလ9ရက်နေ့မနက်3နာရီတွင်ဘဝတမားသို့ပြောင်းရွှေ့ကွယ်လွန်သွားပါကြောင်းသိရှိရပါသဖြင့်မိမိတို့စကိုင်းဖရယ်ယူနစ်လွှတ်တော်မှဈေးရသူမိသားစုနှင့်ထပ်တူအထူးဝမ်းနဲ့ကြေကွဲရတယ်လို့ဖော်ပြပါတယ်။မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်၏ဒီမိုကရေစီခီလန်တခြားတွင်ခက်ခဲကြမ်းတမ်းမှုမျိုးစုံကိုကြံ့ကြံ့ခံစွာရင်ဆိုင်ဖြတ်သန်းခဲ့ရမှုများနဲ့ဒီမိုကရေစီရဲ့ကြိုးပမ်းမှုများသည့်မိမိတို့အတွက်ဆံများထားလေးစားဂုဏ်ယူပွဲဖြစ်တယ်လို့ဆိုပါတယ်။မလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်သည်တိုင်းပြည်နှင့်ပြည်သူလူထုအပေါ်ချစ်မြတ်နှုံးမှုမြို့သားဒီမိုကရေစီအဖွဲ့ချုပ်ပေါ်သစ္စာရှိမှုတို့ဖြင့်တိုင်းသောပြည်သူတရားလုံး၏နှစ်ပေါင်းများစွာမျှော်လင့်တောင်းတနေသောဖရယ်ဒီမိုကရေစီရဲတို့တွင်ကိုကျော်မဖက်နှင်နာခံပြီးအစုံမနှင့်ဇွဲလုံးလဝရိယဖြင့်နှစ်ပေါင်းများစွာမြို့သားဒီမိုကရေစီအဖွဲ့ချုပ်နှင့်အတူပြည်သူလူထုအတွက်ကြိုးပမ်းဆောင်ရွက်ခဲ့မှုများပေါ်လေးစားဥညွတ်ဂုဏ်ပြုအပ်တယ်လို့ဖော်ပြပါသည်။မလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကွယ်လွန်ခြင်းသည်မြို့သားဒီမိုကရေစီအဖွဲ့ချုပ်အတွက်သာမကတိုင်းပြည်နှင့်ပြည်သူလူထုတရားလုံးအတွက်ပါကြီးမားသောဆုံးရှုံးမှုတစ်ခုဖြစ်ပြီးမန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကောင်းမွန်ရာပုံပေါ်မှာအေးချမ်းစွာအနားယူနိုင်ပါစေကြောင်းဆန္ဒပြုရင်းမပြီးဆုံးသေးသောဒီမိုကရေစီခီးလန်းကိုမိမိတို့ကဆက်လက်အကောင်အထည်ဖော်ဆောင်ရွက်သွားမည်ဖြစ်ကြောင်းစကိုင်းဖရယ်ယူနစ်လွှတ်တော်ကဖော်ပြပါရရှင်။ တက္ကသိုလ်မြန်မာပြည်သူများနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးတို့တွေ့ဆုံမယ်ဆိုတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။ American တက္ကသိုလ်မြန်မာပြည်သူများနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုး Houston တက္ကသိုလ်ပြည်နယ်မှာတွေ့ဆုံမယ်လို့သိရပါတယ်။မြန်မာပြည်သူများ၏အရေးပေါ်ကျန်းမာရေးလိုအပ်ချက်များကိုကူညီပေးနိုင်ရန်အတွက်တက္ကသိုလ်မြန်မာပြည်သူများနဲ့ရင်းနှီးပွင့်လင်းစွာဆွေးနွေးရန်မြို့သားညီညွတ်ရေးအစိုးရ၏ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးသည် Houston တက္ကသိုလ်ပြည်နယ်ကိုအောက်တိုဘာ20ရက်နေ့တွင်လာရောက်မယ်လို့သိရပါတယ်။တက္ကသိုလ်မြန်မာပြည်သူများအားလုံးလာရောက်ပါဝင်ဆွေးနွေးပါရန်လှိုင်းလဲစွာဖိတ်ခေါ်ထားပါတယ်ရှင်။ဆေးဥစုနေဖြင့်ကြီးလေးသောလူခွင့်ရေးချိုးဖောက်မှုများကိုဒါမကနိုင်ငံတော်ဝန်ခြေပြန်သောပျက်စီးဆုံးရှုံးမှုများကိုပါဖြစ်ပေါ်စေခဲ့တယ်လို့တမကြီးဦးကျော်မိုးထွန်းပြောကြားတဲ့အကြောင်းအရာကိုလည်းတင်ပြပေးပါဦးမယ်။ဆေးဥစုအနေနဲ့ကြီးလေးသောလူခွင့်ရေးချိုးဖောက်မှုများကိုဒါမကနိုင်ငံတော်ဝန်ခြေပြန်သောပျက်စီးဆုံးရှုံးမှုများကိုပါဖြစ်ပေါ်စေခဲ့တယ်လို့တမကြီးဦးကျော်မိုးထွန်းကကုလသမဂ္ဂထွေထွေညီလာခံစက်ထမကော်မတီရဲ့အာဇနာအမှတ် 86 တဘာဝဘေးရနေများ၌လူပုဂ္ဂိုလ်များအားကာကွယ်စောင့်ရှောက်ခြင်းကောင်းစဉ်ဖြင့်ထွေထွေဆွေးနွေးမှုတွင်ထည့်သွင်းပြောကြားခဲ့ပါသည်။2021ခုနှစ်ဖေဖော်ဝါရီလတွင်စတင်ကျူးလွန်ခဲ့သည့်တရားမဝင်အာဏာသိမ်းရန်အားထုတ်မှုမှစတင်၍မိမိတို့နိုင်ငံသည်တဘာဝဘေးရနေနှင့်လူကြောင့်ဖြစ်ပေါ်သောဘေးရနေနှမျိုးစလုံး၏ဆိုးရွားသောအကျိုးဆက်များကိုမျက်မြင်ကြုံတွေ့ခဲ့ရပါသောဆေးဥစုနေဖြင့်ကြီးလေသောလူခွင့်ရေးချိုးဖောက်မှုများကိုဒါမကနိုင်ငံတော်ဝန်ခြေပြန်သောပျက်စီးဆုံးရှုံးမှုများကိုပါဖြစ်ပေါ်စေပြီးလူသားများစွာအတွက်ကြီးစွာသောဒုက္ခဆင်းရဲများကိုဖြစ်ပေါ်စေခဲ့ပါသောယခုချိန်နေသည့်လူသားတို့၏ဆောင်ရွက်မှုကြောင့်ဖြစ်ပေါ်သောဘေးအန္တရာယ်များပါဝင်ဘေးအန္တရာယ်ပုံစံအလုံးကိုပြည့်စုံစွာလွှမ်းခြုံနိုင်စေရန်ဥပဒေမူကြမ်းတွင်တရားစွာထည့်သွင်းခြင်းအရေးပါမှုကိုမိမောင်းထုတ်ပြလျက်ရှိပါသောသမ္မတကြီးကပြောပါသည်ဒါအပြင်တရားမဝင်အာဏာသိမ်းရန်အားထုတ်မှုဖြစ်ပွားခဲ့သည့်နောက်ပိုင်းလေကြောင်းတိုက်ခတ်မှုများခြေရွာများနှင့်နေအိမ်များကိုမိရှုဖျက်ဆီးမှုများအပဝင်ဂျမစစ်တပ်၏ရက်ဆက်ကြမ်းကြုတ်မှုများအတွေ့ပြည်သူပေါင်း 9,900 ကျော်စစ်တပ်၏ရဲရဲဆက်ဆက်တပ်ဖြတ်ခြင်းခံခဲ့ရပါကြောင်းလူပေါင်း 3.4 သန်းကျော်နေရဲစွန့်ခွာထွက်ပြေးနေရလျက်ရှိကြောင်းပြည်သူ 18.6 သန်းကျော်မှလူသားချင်းစာနာထောက်ထားမှုအကူအညီများအရေးတကြီးလိုအပ်နေပြီးရင်းပမာဏ၏ထောက်ဝဲကျော်မှမျိုးသမီးများနှင့်မိန်းကလေးငယ်များဖြစ်ကြကြောင်းလူပေါင်း15သန်းကျော်မှစားနပ်ရိက္ခာမလုံလောက်မှုကိုကြုံတွေ့နေရတဲ့ကဲ့သို့နိုင်ငံလူဦးရေ၏ထက်ဝက်ခန့်မှာစီးရဲမွဲတုံမှုမြင်းအောက်သို့ရောက်ရှိသွားပြီဖြစ်ပါကြောင်းကလေးငယ်6သန်းကျော်မှနေရဲစွန်ခွာမှုကျန်းမာရေးဆောင်ရှောက်မှုနဲ့ပုံမှန်ပညာရေးပြတ်တောက်မှုများအောက်တွင်ရုန်းကန်နေရကြောင်းသတ်မှတ်ကြီးကထပ်လောင်းပြောပါတယ်ရှင်မြို့တော်လိုင်းမှဒီဖက်ဒရယ်အောင်မွေးစီတို့ကောင်းစင်နဲ့ဖက်ဒရယ်ပွဲတော်အားဂျပန်နိုင်ငံတူချိုမြို့မှာကျင်းပမယ့်တရင်ကိုလည်းတင်ပြပေးပါမယ်မြို့တော်လိုင်းမှဒီဖက်ဒရယ်အောင်မွေးစီတို့ကောင်းစင်နဲ့ဖက်ဒရယ်ပွဲတော်အားဂျပန်နိုင်ငံတူချိုမြို့မှာကျင်းပမယ်လို့သိရပါတယ်။ဖက်ဒရယ်ပွဲတော်အားတတိယကြိမ်များဖြင့်နိုဝင်ဘာလ18ရက်တွင်တူချိုမြို့ရှင်ကျူကူမြို့နယ်ထကတန်နိုဘဘရှိထိုယာမပန်ကျန်တွင်စီကားတိုင်းမြိုက်စွာကျင်းပပြုလုပ်သွားမှာဖြစ်ကြောင်းသိရပါတယ်။နေရာဒေသပြည်သူများတိုင်းသားလူမျိုးပေါင်းစုံတို့၏ဓလေ့ထုံနယ်များရည်ကြေးမှုဖျော်ဖြေရေးစီစဉ်များစားအစာများရိုးရာဖက်ရှင်များနဲ့မထရပစ္စည်းများပါတနေရာထဲတွင်စုံစုံလင်လင်ရရှိနိုင်မယ်ရည်ကြေးမှုပွဲတော်ဖြစ်ပြီးရရှိလာတဲ့အကျိုးမြတ်တွေကိုမြန်မာပြည်တွင်သို့ပြေဝပေးဖို့လှူဒန်းသွားမှာဖြစ်ပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Video Energy သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနက်ဖြန်အော်တိုဘားလ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့အလယ်ပိုင်းတို့မှာတောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျုံမှာလည်းတောင်ပိုင်းဒေသတွေမှာလည်းတောင်အရှေ့တောင်ဘက်ကလေတွေပြောင်းလဲတိုက်ခတ်လာနိုင်ပါတယ်ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်တို့မှာမုတ်တုံးလီအားအသင့်တင်ရှိနိုင်ပါတယ်။တိရီလင်ကာနီမှာလေပွေလိုင်းတစ်ခုဖြစ်ပေါ်လာခဲ့ပြီးနောက်ထပ်အီကွေတာတောင်ဘက်ကိုလေပွေလိုင်းတစ်ခုထပ်မံဖြစ်ပေါ်လာနိုင်ပါတယ်။မြန်မာနိုင်ငံအလယ်ပိုင်းကနေအနောက်တောင်မုတ်တုံးလီဆုတ်ခွာနိုင်ပါတယ်။မိုးအခြေအနေကတော့ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်မြောက်ပိုင်း၊မန္တလေးတိုင်း၊မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့မှာနေရာကျကျနဲ့ကြံပြည်နယ်နဲ့တိုင်းတို့မှာနေရာကွက်ကြားမိုးထချုံရွာနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ယူရန်တချောင်းနဲ့ကန်လွန်ပင်လယ်ပြင်ဘက်မှာလေဟာတောင်အရှိတောင်ဘက်ကနေတနအီကို10မိုင်ကနေ15မိုင်ခန့်ထိတိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနိုင်ပါတယ်ရှင်
။ Radio NUG သောတာရှင်များခင်ဗျာမြမနွေဦးခရိုနီကယ်အော်တိုဘာ6မြင်ကွင်းဖြစ်တဲ့ဒေါက်တာဇော်မြင့်မောင်83နှစ်မြမပြည်သူတွေအတွက်မဆုံးနိုင်တဲ့ဆုံးရှုံးမှုတွေဆိုတဲ့မုံမခဆောင်းပါးကိုနွေဦးမိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။မြမနွေဦးခရိုနီကယ်အော်တိုဘာ6မြင်ကွင်းဒေါက်တာဇော်မြင့်မောင်83နှစ်မြမပြည်သူတွေအတွက်မဆုံးရှုံးနိုင်တဲ့ဆုံးရှုံးမှုတွေ2021ဖေဖော်ဝါရီလမှာမြန်မာစစ်တပ်ကအာဏာသိမ်းပြီးနောက်2020ရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်များအစိုးရအဖွဲ့ဝင်များကိုဖမ်းဆီးအကြမ်းချခဲ့ပါတယ်။အသည့်ထဲမှာ NLD ခေါင်းဆောင်များပါတီဝင်များစွာစစ်တပ်၏အကြမ်းထောင်တွင်ထောက်လှမ်းရေးစခန်းများမှာစစ်တပ်၏ရက်စက်ကြမ်းကြုတ်မှုများအောက်မှာကြာဆုံးခဲ့ကြရပါတယ်။ စစ်တပ်အာဏာသိမ်းပြီးနောက်ထိမ့်သိမ်းခံရသောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်များအနေနဲ့ရှေ့နေကြီးဦးညံဝင်းစာရေးဆရာမုံရအောင်ရှင်တို့ကြားဆုံးခဲ့ကြပြီးဖြစ်ပါတယ်။ယခုဒီနေ့မှာတော့ NLD ပါတီ၏ဒုဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာအကျဉ်းထောင်ထဲမှာကောင်းစွာစေကူတာခွင့်မရရှိဘဲယောဂါဝင်းနာများစိုးဝါစွာခံစားရပြီးကြားဆုံးခဲ့ရပြီးဖြစ်ပါတယ်။သတင်းများကတော့ကြဆုံရခြင်းမျက်မှောက်ဖြစ်စဉ်ကိုအခုလိုမှတ်တမ်းပြုထားပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဒုတိယဥက္ကဋ္ဌမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ဟာအောက်တိုဘာလ9ရက်နေ့မနက်3နာရီမှာကွယ်လွန်သွားပြီလို့သိရှိရပါတယ်။စစ်ကောင်စီကမတရားဖမ်းဆီးထောင်ဒဏ်ချမှတ်ထားတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဒုတိယဥက္ကဋ္ဌဒေါက်တာဇော်မြင့်မောင်ဟာသွေးကင်ဆာရောဂါခံစားနေရသူလည်းဖြစ်ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာကွယ်လွန်ချိန်မှာအသက်83နှစ်အရွယ်ရှိပြီဖြစ်တယ်လို့သိရပါတယ်။အောက်တိုဘာလ5ရက်နေ့မှာကျန်းမာရေးအခြေအနေဆိုးရွားလာတာကြောင့်ဒေါက်တာဇော်မြင့်မောင်ကိုမန္တလေးဦးဘုထောင်ကနေဆေးရုံကြီးအထူးချက်မဆောင် ICU ကိုပြောင်းရွှေ့ထားရတာဖြစ်တယ်လို့သိရပါတယ်။အောက်တိုဘာလ6ရက်နေ့မှာတော့စစ်ကောင်စီတပ်ဟာဒေါက်တာဇော်မြင့်မောင်ရဲ့ကျန်းမာရေးအခြေအနေကြောင့်လုံငင်းချမ်းသာခွင့်ပေးလိုက်ဆိုတဲ့စာကိုဆေးရုံမှာလာဖတ်သွားတယ်လို့သိရပါတယ်။အဲ့နောက်အောက်တိုဘာလ9ရက်မနေ့စောပိုင်း3နာရီမှာမာလီဆေးယုံအထူးချက်မှတ်ဆောင်မှာပဲပွေလွန်သွားခဲ့တာဖြစ်တယ်လို့သိရပါတယ်။ဒေါက်တာဇော်မြင့်မောင်ဟာစစ်တပ်အာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်မနေ့စောပိုင်းမှာကလေးကဖမ်းဆီးခံခဲ့ရပါတယ်။ဒေါက်တာဇော်မြင့်မောင်ကိုအခရီးလိုက်စားမှုအများပြည်သူအကျိုးပျက်စီးစေမှုတဘာဝဘေးအနေဆိုင်ရာစီမံဥပဒေချိုးဖောက်မှုရွေးကောက်ပွဲမတမာမှုရွေးကောက်ပွဲအပေါ်မလျော်ဩဇာတုံးမှုစတဲ့မတရားတဲ့ဆွဆွဲချက်တွေနဲ့စစ်ကောင်စီကထောင်ဒဏ်29နှစ်ချမှတ်ခဲ့ပါတယ်။ဆရာဤဘဝအကျဉ်းကိုတရင်ဌာနများကအခုလိုဖော်ပြကြတာဖတ်ရှုရပါတယ်။ဒေါက်တာဇော်မြင့်မောင်သည်1990ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲတွင်အမရပူရာမြို့နယ်မှနေ၍အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးစားပြုအမတ်ဖြစ်ပြည်သူလူထု၏ရွေးကောက်တင်မြှောက်ခြင်းခံခဲ့ရတော်၎င်း1990ခုနှစ်နိုဝင်ဘာလ22ရက်နေ့တွင်အစံဖတ်စစ်တကဖမ်းဆီးကထောင်နာ19နှစ်ကြာခံခဲ့ရပြီး2009ခုနှစ်ဖေဖော်ဝါရီ21ရက်နေ့တွင်လွှတ်မြောက်လာခဲ့ပါသည်2012ခုနှစ်ကြားပြတ်ရွေးကောက်ပွဲတွင်ကြောက်ပရောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရပြီး2015နဲ့2020အထွေထွေရွေးကောက်ပွဲတွင်မန္တလေးတိုင်းဒေသကြီးလွှတ်တော်အတွက်အမရပူရမြို့နယ်ကိုစားပြုရွေးကောက်တင်မြှောက်ခြင်းခံခဲ့ရကထိုမှတဆင့်မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝင်ကြီးချုပ်ဖြစ်လာခဲ့ပါသည်2021ခုနှစ်အစံဖတ်စစ်တကမတရားအာဏာလုယူရန်စတင်စ조사ခဲ့သည့်နေ့တွင်မိသားစုနှင့်အတူဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးအစံဖတ်စစ်တကမတရားပုံမှန်အမျိုးမျိုးတက်ကထောင်ဒဏ်29နှစ်ချမှတ်ခဲ့ပြီးကွယ်လွန်ချိန်အထိမတရားဖမ်းဆီးချုပ်နှောင်ခံခဲ့ရပါသည်။ဆရာမကွယ်လွန်မီရက်ပိုင်းအတွင်းကစစ်တကလူငယ်ချမ်းသာခွင့်ထုတ်ပြန်ပေးတယ်လို့ဆိုပေမဲ့စစ်တပ်၏မတရားဖမ်းဆီးနှိပ်စက်မှုကြောင့်ကြာဆုံးသွားရခြင်းဖြစ်တယ်ဆိုတာကိုတော့ဖုံးကွယ်လို့မရတဲ့အကြေးတန်သမိုင်းမှတ်တမ်းဖြစ်ပါတယ်။1988ခုနှစ်စစ်တပ်အာဏာသိမ်းစဉ်ကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပထမမျိုးဆက်ခေါင်းဆောင်များဖြစ်သည့်စာရေးဆရာမောင်တော်ကခရီးဦးစိန်ဝင်းဦးတင်မောင်ဝင်းရှင့်နေဦးတင်ရွှေတို့ထောင်တွင်းစေကူတာမှုခေါင်းဆောင်ခံယူခွင့်မရ၍ကွေလွန်ခဲ့ရတဲ့မှတ်တမ်းတွေရှိခဲ့ပါတယ်။ဆရာက88ရေတော်ပုံနောက်ပိုင်း NLD ပါတီထူထောင်ကလေးကဒစိုက်မတ်မတ်ယက်တီတိုက်ပွဲဝင်ခဲ့သူဖြစ်တယ်ဆိုတာတွေ့ကြရမှာဖြစ်ပါတယ်။ပထမထောင်တစ်တန်း19နှစ်ကြာပြီးဆရာဦးဝင်းတင်တို့နဲ့မရှိမနှောင်းထောင်ကလွတ်လာတော့ပါတီနိုင်ငံရေးမှာပဲဆက်လက်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။နာအဖကကျင်းပမိ2010ရွေးကောက်ပွဲ၌အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD မှတ်ပုံတင်ရေးမတင်ရင်နဲ့ပတ်သက်၍ဦးဝင်းတင်ဦးညံဝင်းဦးဟန်တန်မြင့်ဦးအောင်ကျိုင်တို့ဦးဆောင်သည့်ရွှေကုန်းတိုင်းကျင်းရစာတန်းဆက်လက်ကင်ဆွဲလိုသူများနဲ့ရွေးကောက်ပွဲဝင်လိုသည့်ဦးခင်မောင်ဆွေဒေါက်တာတန်ငိန်ဦးသိန်းညွန့်ဦးစိန်လှဦးတို့ကြားအယူအဆကွဲလွဲမှုတွင်ဦးဝင်းတင်တို့နှင့်အတူရက်တီခဲ့သူဖြစ်ပါသည်။2010ရွေးကောက်ပွဲတွင်မန္တလေးတိုင်းမှဒေါက်တာဇော်မြင့်မောင်သည်ဦးသိန်းတန်အပါအဝင်တခြားသောပါတီဝင်များနှင့်အတူ NLD ပါတီဘက်မှခိုင်မာစွာရက်တီကရွေးကောက်ပွဲကိုတပိတ်မှောက်ခဲ့ပေမဲ့ဒေါ်အောင်ဆန်းစုကြည်လွတ်မြောက်လာပြီးနောက်2012ခုနှစ်ကြားဖြတ်ရွေးကောက်ပွဲတွင်မူ NLD ပါတီသဘောထားတိုင်းကျောက်ပရောင်မြို့နယ်ကိုစားပြု၍ဝင်ရောက်ရှင်ပြိုင်ရာပြည်သူ့လွှတ်တော်ကိုဆက်လက်အဖြစ်ရွေးချယ်ခံခဲ့ရပါသည်။ ုံနောက်2015ခုနှစ်ထွေထွေရွေးကောက်ပွဲတွင်မန္တလေးတိုင်းဒေသကြီးလွှတ်တော်အတွက်အမရပူရမြို့နယ်မှဝင်ရောက်ရှင်ပြိုင်ခဲ့ပြီးနောက်တိုင်းဒေသကြီးဝန်ကြီးချုပ်ဖြစ်လာခဲ့သူဖြစ်ပါသည်NLD ပါတီအကောင်ဆောင်များ၏ထိတ်သီးစီရင်သောမဟုတ် CEC အဖွဲ့ဝင်တွေကိုတန်းစီရဲမယ်ဆိုရင်ဒေါက်တာဇော်မြင့်မောင်ကဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်ပြီးနောက်အမှတ်စဉ်3ဖြစ်ပါတယ်။အဲ့နောက်အမှတ်စဉ်4ဦးညံဝင်းကွယ်လွန်ဖြစ်ပါတယ်။အဲ့ဒီထဲက CEC အထက်ကတပါပတိအဖွဲ့ဝင်ဦးဝင်းထိန်ကိုလည်းစစ်တပ်ကဖမ်းဆီးထောင်ချထားဆဲဖြစ်ပါတယ်။2021စစ်တပ်အာဏာမသိမ်းမီက NLD ပါတီ၏ CEC စီးမှာပါရှိသူတွေကိုပေါ်ပြရမယ်ဆိုရင်ဦးဟန်တာမြင့်ဦးထွန်းထွန်းဟိန်ဒေါက်တာမေဝင်းမြင့်နန်းခင်ထွေးမြင့်ဒေါက်တာအောင်မိုးညိုဒေါက်ခင်ထေးကျွေဒေါက်တာမျိုးအောင်ဦးညီပုဦးအောင်ကြည်ညွတ်ဦးသိန်းဦးဦးဖြူမင်းသိန်းဒေါက်တာမျိုးငွေ့ဒေါက်တာတင်မျိုးဝင်းဒေါက်တာမြင့်နိုင်ဦးအင်ထုံးခနော့ဆမ်ဦးတင်ထွေဦးဦးအောင်စိုး2019တွင်နှုတ်ထွက်ဟုမှတ်တမ်းရှိလို့ဖြစ်ကြပြီးအသည့် CEC တွေထဲမှာအချင်းထောင်ထဲရောက်နေသူတွေစစ်တပ်ကိုမလွန်ဆန်နိုင်သူတွေပြည်ပကိုထွက်ခွာသွားသူတွေတင်းရှောင်နေသူတွေစသဖြင့်အမျိုးအစားတွေကွဲပြားနေတာတွေ့ရမှာဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက် NLD ပါတီ၏ယက်တီချက်များလှုပ်ရှားမှုများမြန်မာပြည်တွင်မှာအကန့်အသတ်ရှိနေချိန်နေဆက်တီသားနဲ့ပြပအခြေဆိုင်ပြီးထူထောင်ထားတဲ့ NLD CWC အဖွဲ့ဝင်များထဲမှာ NLD CEC တွေထဲကဒေါ်မေဝင်းမြင့်ဦးတင်ထွတ်ဦးနဲ့ဦးအောင်ကြည်ညိုတို့ကဆက်လက်လှုပ်ရှားနေရလို့ဆိုနိုင်ပါတယ်။ဆရာကွယ်လွန်ချင်းအတွက်ပါတီဝင်နဲ့ပြည်သူအမြောက်များကဝန်ထဲချင်းမှတ်တမ်းတွေအမှတ်တရစကားတွေထုတ်ပြန်ကြပါတယ်။အဲ့ဒီထဲမှာလူတော်လှန်ရေးအတွင်းလက်ရှိထင်ရှားသူကောင်းဆောင်အချို့ဤရေးသားချက်တွေကိုဒီမှာမှတ်တမ်းတင်ဖော်ပြလိုက်ပါတယ်။ဒေါက်တာတေဇာဆန်းကတော့ဒီလိုဆိုထားပါတယ်။ဆရာစုံနဲ့ပတ်သက်ရင်ပပဦးဝင်းတင်ကဘာလေးဟစ်လူငရဲထဲမှာဆရာအကြောင်းထည့်ရေးတာလေးတစ်ခုကိုလည်းအမြဲတရိယာမိဝေအင်းနဲ့အတူထောင်ဝင်စာလာတွေ့ရင်ပါလာပြီးအချင်းချဖအေးကိုမမှတ်မိတဲ့လူမမဲဆရာသမီးငယ်နဲ့ဆရာတို့ဆုံတဲ့အဖြစ်ပြက်အဲ့စာကိုဖယင်မျက်ရည်စုခဲရပူတာလဲအခါခါတိုက်ဆိုင်တာကအဲ့ဒီကဆရာသမီးလေးကအချိန်တန်အရွယ်ရောက်လာတော့စေမန်းမှာကျွန်တော်တို့တွေအတန်းအတူတူစေမန်းအပတ်စဉ်2005 intake ဆရာကိုကျွန်တော်အပြင်မှာလူချင်းစဆုံဖူးတာက2009ခုဆရာထောင်ကလွတ်ပြီးလပိုင်းလောက်ကဖြစ်မယ်ထင်ပါတယ်အဲ့တုန်းကတက္ကသိုလ်စရုပ်ထနဲ့အကြောင်းသာတိုင်းပြည်ရေးနိုင်ငံရေးကိုအလွန်စိတ်ဝင်စားနေပြီးဖြစ်တဲ့ကျွန်တော်အတွက်ဆရာကအာနာရှင်ကိုငုံမခံပဲတုံ့ပြန်တဲ့လေးစားအပ်တဲ့ပုံကိုကြီးတူပါပဲလို့ရေးသားထားပါတယ်လက်ရှိ NUG နိုင်ငံခြားရေးဝန်ကြီးတာဝန်ယူထားတဲ့ NLD ပါတီဝင်တူလည်းဖြစ်တဲ့ဒေါ်စင်မအောင်ကတော့ကျမတို့တာဝန်မကျေသေးဘူးဆိုတဲ့အသည့်နဲ့တောင်းပန်မရစေစရာလို့ရေးသားထားပါတယ်နောက်ဆုံးအချိန်ထိယုံကြည်ရာရဲဝင်စွာယက်တီပြခဲ့တဲ့နိုင်ငံရေးသမားတယောက်ကောင်းဆောင်တယောက်ကိုတော့ဆုံးရှုံးရတယ်လို့လက်မခံချင်သေးဘူးစရာအနေရောင် profile မပြောင်းချင်တော့ဘူးမန်းလေးရောက်ရင်မတွေ့ရတော့ဘူးတို့တော့ဆီယာလက်ထက်ကတောက်ပခဲ့တဲ့မန်းလေးကိုတော့မိကြလိမ့်မယ်မထင်ဘူး။နောက်ဆုံးအချိန်ထိမတရားမှုကိုမထိတ်ပြုံးနဲ့အန်တုသွားခဲ့မယ်ဆိုတာအသေးချာယုံတဲ့ဆီယာလို့လည်းဖြစ်ဆွရေးသားသွားပါရယ်။ NLD လွှတ်တော်ကိုယ်စားလှယ်အများစုနဲ့ဖွဲ့စည်းထားတဲ့ CRPH အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်ဖြူဖြူတင်းကတော့အခုလိုမျိုးဆိုပါရယ်။ဒီကာလကဝန်းနေနာကြီးစရာအပြင်းနဲ့မှခံစားချက်တွေလည်းထုံအနေပါပြီ။ဆရာနဲ့အပဦးဝင်းတင်တို့ကဒီကန်ဆိုးတိုင်းပြည်ကြီးကိုနောက်ဆုံးချိန်ထိအောင်လံမလဲပဲကြိုးပမ်းခဲ့ကြတာကျမတို့လေးစားအကြနေခဲ့ရတာပါကျမတို့ဆရာတော်တို့လိုလူမျိုးတွေအတွက်အာကုန်ယုံကြပါစို့လို့လဲတောင်းဆိုချင်ပါတယ်ဆရာတို့မျှော်မှန်းတဲ့ဒီမိုကရေစီအရေးကိုရရှိသည့်အထိစူးစမ်းဆောင်ရွက်သွားပါမယ်လို့ကတိပြုပြောကြားရင်းနောက်ဆုံးအနေနဲ့ဥညွတ်ဂုဏ်ပြုလိုက်ပါတယ်လို့ရေးသားထားပါတယ်မြန်မာပြည်နိုင်ငံရေးလှုပ်ရှားမှုတမိုင်းမှာစစ်တပ်၏ခွင့်ပြုချက်နဲ့နိုင်ငံရေးပါတီတွေထူထောင်ပြီးနောက်စစ်တပ်ကျင်းပပေးတဲ့ရွေးကောက်ပွဲမှာပြည်သူတွေ၏တောင်ပြိုကမ်းပြိုထောက်ခံမှုတွေရပြီးအနိုင်ရကြတဲ့အတိုက်ခံခေါင်းဆောင်များစွာဟာနိုင်ငံရေးနီလန်းအကြမ်းမဖက်တဲ့နီလန်းအာဏာဖီဆန်ရေးလမ်းကြောင်းများနဲ့စစ်တပ်နဲ့စစ်အာဏာရှင်တွေကိုတော်လှန်တိုက်ခိုက်ရင်းနှိရှေထောင်နှံများနှိပ်စက်ငင်းပန်းတပ်ဖြတ်မှုများမတရားဖိနှိပ်ခံသက်ခံရမှုများစွာကိုခံစားရင်ဆိုင်ပေးဆက်စတေးတိုက်ပွဲဝင်နေကြတာဖြစ်ပါတယ်။ယခုလည်းအဲ့ဒီနိုင်ငံရေးတန်တရားထဲမှာဆရာဇော်လို့ခေါ်ကြတဲ့ဒေါက်တာဇော်မြင့်မောင်ကိုမြန်မာပြည်သူတို့ဆုံးရှုံးလက်ရပြီးဖြစ်ပါတယ်။ဆရာနာရှင်ချမှတ်လဲပတ်နေတဲ့နိုင်ငံရေးအစိုးရတန်တရားတွေကဖောက်ထွက်ချေဖြတ်နိုင်ကြဖို့အတွက်မြန်မာပြည်သူတွေဤပိုင်းဖြတ်ခိုင်ကြီးမှုတန်တဲ့ထံကိုသာကျွန်တော်တို့တောင်းဆိုလိုပါတယ်။
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်။ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာနိုင်ရင်တွင်မိကအနောက်ဘိုးကင်ဘာသာနဲ့တင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မူပါကမ္မလလေဖိကေဖိဘာအန်ယူဂျီနခွေလူလဖာမူနီမမူကိုကနေလို့ဘုနယောဘကဒုဖောက်ထံမုကုနီထံဖာဒရာလန်စပရလဖာနလို့ပါလကဒုဖောက်ထံစပရလဖာယောနမောယာနယင်ဝီမီနလို့စပရအခန့်ထေကရွေနမတုခန့်အောင်လဝံဖာဒူခန့်နုကုဒုထုဒေါတာဇွန်မြင့်မောင်ယောခန့်ပြန်တီခန့်ကဒုနိဘာဒီမိုကရေစီကကရုဆဝိဒါဖာမွေပါလပတန်လနိဘာကနောဂိုက်ဒုဖောက်ထံထဝိလလောက်ထိုးပွဲနွေးတန်ခက်ဆက်ကောက်ဘလန်ဒိုနတ်ကမီတီတုံစိုးတအုတ်တလန်လေးစုံရင်းစုပွားဖန်နော်လို့စူစာဒီမိုကရေစီခရခုနီကလကမတွတ်ခန့်တော်လဝံဖတ်တို့ခန့်တို့ခုတို့ထုတ်ဒေါတာစုံမြင့်မောင်ရောတီဝီလဲနီထောင်နီစီလိနေလောက်ထိုးပွဲနွေးတန်၎င်းသွမ်းနာရီအခိန်တော်ကပဒုခုအစုပါတီဝီလောက်ပါတို့ရှားတီလနန်အမိန်တိပါအကြောင်းပယံဖတ်ဖောက်ဘွားအောင်လန်ထန့်ဝင်တော်ကైတွတ်ဖောက်ထံဝင်လို့မတူခန့်အောင်လဝံဖတ်တို့ခန့်တို့ခုတို့ထုတ်ဒေါတာဇော်မြင့်မောင်ပါတီရောဒီဘုခန်းစားလဖာကကိုက်တန်စကားကောဖတ်တို့နဲ့ဖင်လန်လန်တတဲ့ပုံထာနေဒီမိုကရေစီစပုံးထံ၎င်းတစ်ပါရောပဝေတာခန့်စားကောက်ပလန်တို့လန့်ခမီးတီတို့ကဆက်တို့ဖောက်ထံတိတ်ခါလက်စပုံးထံဟူကနော့အကိုက်တို့ဖောက်ထံထဝေဘူရောတူနော်စပရနီရွေကရွေနော်မခုယာရွှေဘူသားစပုံးထံအဖုနော်ကမာနီမူတာဟုတ်ထိုက်လက်အန်ယူဂျီစပဒန်ကိုက်ခန့်တို့စမာလန်အဖန်လာနော့အကိုက်ပတိယပါလို့စာထကထမဟုရရှိဖို့တာ LPDF အဖူကဖောင်းမှုစာကဏီရောပဝေတာအဖူကရောခမလကခွတ်တော်မှာဤစပဒန်ဂိုက်စပေ့စ်မှာအလောအခွေလကပါပုံထဆောင်မနုကဆတနောင်တော်လို့ပုနာရောအညူချစ်ပတူစပဒန်ဂိုက်ခန့်လူစမာလန်ရွှေဖို့ခန့်ရီစဝီလိတုတ်အထိုင်းဖန်တတုံမှုနေရောကမာနိမူတာဟုတ်ထိုင်မှုရရှိဖို့တာနောဂိုက်တုတ်ဖောက်ထန်ထလန်ထလန်စစ်လို့မူယာရှိဘူတာတုတ်ဖူရောနှုတ်နန်းတုတ်ဆက်လက်စပုံးထံ gait ပါကြကြကောင်ဖင်လန်ခမလက်လက်ပါခိုင်စဒုတ်စမာဆလမွတ်စပုံးထံအဖူကောက်ကပူနော်လောစပရတဲရွေကရွေနော်စပုံးထံအဖူလက်ဖာနော်ဘိုးဒရုံတို့လောက်ထိုးပွဲရိုက်တန်ကိုခွေလန်စဖောက်ဖာလက်မြော်ရီဝိတ်လီထိတ်ဂေါ်လီမြိုင်ဝိတ်ဒဲဂေါ်လီပြူဟာနိုင်တုတ် gait ပါအော်ဝေလီစီကုကရီထက်ကစဒုတ်လန့်ဖော်နော် gait ဘိုးနော်တို့လက်အခေါင်ဒီတာလေးစစ်လေးတုတ်ဝေလက်ဒရုံဘလန်ဘလန်ကောင်တုတ်တီဝေအရှာထုတ်လိကနော်လို့လက်စတုလန့်ဖာတုတ်အော်ဝေအကနွေးစီခိုးစီပုံစကောင်ပါလက်ဆိုင်ဖုတဲ့ပါလဒုနိမစပဒုပါထဲကြောင့်ကောက်ထန့်ဝေတာအကဒီစီတဲ့ကောက်ကေထန့်ဥကရိထစုံစည်းမြိုင်စုကလီနော့အခါစတုလန့်လက်စုတ်ခါအော်ဝေတာအရီတို့လန့်ကလန်နော့အကိုက်ပတိယပါလုံးစပရလက်ခိုင်ထုတ်ပြေနော်လာကပင်အဖာတုတ်လဖာနော့ဒုတ်ဆက်လန့်လီဖောက်ဘလန်တရားပလင်နော့ကခမနနဖာပါတီနီယာပလေနော့အကြောင်းလောက်ထိုးဖော်ဖာစပီတီကရူစီလက်ဖီလန်လန်တဆိုင်စဝါကမ်ပိန်းနော့တို့ဖာတန်ချဝေလို့လပ်စတင်မဖာတိုက်စုခန့်နောင်လီခီလီချိတ်ရခတ်စုခန့်နောင်ချန်စုခန့်နောင်ကချန်စုခန့်နောင်ဖလောကောင်စုခန့်နောင်ထိုးစုခန့်နောင်တဲ့မန်တိုခန့်နောင်လုံဝဖတ်တို့စကိုင်းခန့်နောင်လုံဝဖတ်တို့မကွေးခန့်နောင်လုံဝဖတ်တို့တဲ့ပကိုခန့်တောင်လဖာဖာအပလန်တရရိုက်စီတနသူရန်ခန့်နောင်တဲ့ပကိုခန့်နောင်ဖာအပလန်တစီကပလန်တိုက်စုခန့်နောင်လီခီကရာကစီကိုဘလန်စကိုင်းခန့်အောင်ဟူစီကဘလန်တခဲစုခန့်အောင်ရိုက်စီခွေဘလန်တနာတူရန်ကစီရိုက်ဘလန်ပကိုးခန့်အောင်နွေဘလန်စကိုင်းခန့်အောင်နွေဘလန်ကချန်စုခန့်အောင်ကဘလန်တိုင်စုခန့်အောင်လီထိတ်ကဘလန်တော့ကစတုတ်ဆက်လက်လီဖောက်ကြောင့်ဖိုတာကစီရိုက်ကပမှုလီစီခိုကဟုတ်ထိုက်ခမရနီယာကစီနွေကပါတီဝေကတန်ယာနီစီနွေကတော့ဒုနိမစပါတို့ပါထိတ်တဲ့ရင်ဖလို့တရတော့ဖလို့စမားလူလန်ခူလန်စပုံစပါစတက်စတောက်ကစီခူဒူဂျူအန်ရုံကဒူထောင်နီဒူဟိုတယ်တပ်လုံးတဲ့စမ်းစာလန့်တဲ့ခေါရှာဂိုက်စတက်စတောက်ကစီခူဒူဂါကောင်ဝိတာနော့အဂိုက်တုတ်ဖောက်တန်ချဝေလို့မကုနီထပ်ပါဒရာနာစပလဖာယောမတာခွေရောလို့ဘုဖာကမတ်လည်းဖိကဲဖိပါအန်ယူဂျီနာခွေလူလက်ဖာဘုကပါမုတ်ရှူကိုကဒီလာစေ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂွန်ဂိုမီဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမီဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ ရေဒီယို NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။